ရခိုင်မြောက်ပိုင်းကရဲကင်းစခန်းတွေကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်ရဲ့အခြေအနေအပါအဝင်နိုင်ငံရဲ့လုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးတွေနဲ့ပတ်သက်လို့နိုင်ငံတော်သမ္မတအပါအဝင်အစိုးရအကြီးအကဲတွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်တဲ့စစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုနှိမ်နှင်းစစ်ဆင်ဖို့နိုင်ငံတော်သမ္မတရုံးကနေစစ်ဖက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရကပြောပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ်
။နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်မြောက်ပိုင်းမှာရဲကင်းစခန်းတွေကိုအေးအေးလက်နက်ကင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်လို့အတော်လေးမေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်။စစ်စင်ရေးတွေရှိနေတဲ့ကြားမှာပဲအခုလိုလုံခြုံရေးရဲစခန်းတွေတိုက်ခိုက်ခံရတာဟာထောက်လန်းရေးအားနည်းချက်လုံခြုံရေးအားနည်းချက်တွေကြောင့်ဖြစ်တယ်လို့တုံ့တက်မှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်အခြေအနေအပါအဝင်ပြည်ရင်းလုံခြုံရေးကိစ္စတွေနဲ့ပတ်သက်လို့သမရအပါအဝင်အစိုးရအကြီးအကဲတွေနဲ့တက်မတော်ခေါင်းဆောင်တွေဒီကနေ့အစည်းအဝေးပြုလုပ်ခဲ့ပါတယ်။အပြုသဘောဆောင်ဆွေးနွေးခဲ့ကြပြီးတုံ့တက်ပြင်ဆင်မှုတွေလည်းလုပ်ခဲ့တယ်လို့သမရယုံပြောခွင့်ရှိသူဦးစောထေးကနေပြည်တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။
အဓိကကတော့ကျွန်တော်တို့ဒီနေ့ကရခိုင်ကိစ္စတခုတည်းဆွေးနွေးတာမဟုတ်ဘူး။နံပါတ်1နိုင်ငံတကာအရေးယာကိစ္စတွေဆွေးနွေးတယ်။နံပါတ်2ကျွန်တော်ပြည်ရင်းလုံခြုံရေးကိစ္စတွေဆွေးနွေးတယ်။နံပါတ်3ကကျွန်တော်တို့တပ်မတော်ကနေပြီးတော့ဒီဇင်ဘာလ27ရက်နေ့မှာတပတ်သားအစ်ကရစဲရေးချိန်ညှိလိုက်တယ်ချိန်ညှိပြီးတဲ့နောက်ပိုင်းမှာဒီဒီနယ်ဒီမှာပေါ့နော်ဘလို့အခြေအနေတွေရှိတယ်ဆိုတာဒါကြီးဆွေးနွေးတယ်နောက်ဆုံးချက်ကတော့အခုရခိုင်ပြည်နယ်နောက်ဆုံးဖြစ်စဉ်အပြင်အာစာအကြံဖက်တိုက်ခိုက်နိုင်မှုအလားအလာအဲ့ဒါတွေလည်းပါပါတယ်အားလုံးပေါင်းကျွန်တော်5ခုလောက်အရှုံး5ခုလောက်ဆွေးနွေးတယ်ဆွေးနွေးတော့ပေါ့မှာတမရရောတိုင်ပင်တော်ဟိုတက်ချုပ်တူချုပ်ပေါ့နော်စသည်ပြီးအကုန်လုံးအပြည့်သဘောနဲ့အဆောင်နဲ့ဆွေးနွေးခဲ့တယ်ပေါ့နော်ပေါ်ပြန်ပြီးတော့တုံ့တက်ပြီးတော့ဒီထက်ပိုကောင်းမှောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကြီးလဲကျွန်တော်တို့ဟိုလူကြီးတွေညှိပါတယ
်အစည်းအဝေးကိုနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒုသမ္မတတွေလွှတ်တော်ဥက္ကဋ္ဌတွေကာကွယ်ရေးဦးစီးချုပ်ဒုကာကွယ်ရေးဦးစီးချုပ်နေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနိုင်ငံတကာအတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရင်းနှီးမြှုပ်နှံမှုနဲ့အပြည်ပြည်ဆိုင်ရာစီးပွားဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌတို့အပြင်တမတော်စစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်တို့တက်ရောက်ခဲ့ကြပါတယ်။ဖွဲ့စည်းပုံအရာနိုင်ငံတော်လုံခြုံရေးဆိုင်ရာအခြေအနေတွေပေါ်လာရင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံခေါ်ယူဖို့ဆိုတာပါဝင်ပေမဲ့ NLD အစိုးရလက်ထက်မှာတော့လုံခြုံရေးကိစ္စတွေကြုံလာတိုင်းကာလုံအမည်နဲ့ခေါ်ယူတာမျိုးမဟုတ်ပဲအစိုးရအကြီးအကဲပါဝင်မှုအရေးအတွက်တိုးပြီးအမျိုးသားလုံခြုံရေးဆိုင်ရာအစည်းအဝေးခေါင်းစဉ်တက်ခေါ်ယူလေးရှိပါတယ်။အေးလက်နက်ကင်အဖွဲ့တွေကိုစစ်စင်နှိမ်နှင်းဖို့တမရယုံကလည်းမြန်မာစစ်တပ်ဘက်ကိုညွှန်ကြားထားပြီးဖြစ်တယ်လို့တမရယုံပြောခွင့်ရှိသူကဆိုပါတယ
်ကျွန်တော်ဟိုအဲ့ဒါတော့တည်တည်ကြကြတော့ကျွန်တော်တို့တပ်မတော်နဲ့လည်းပြောထားတယ်တောင်းကျသူနေနေစစ်စင်ရင်ကျွန်တော်တို့လုပ်ဖို့ပြောထားပြီးသားဖြစ်ပါတယ်အဲ့ဒီတော့လည်းကျွန်တော်တို့တပ်မတော်ကိုညွှန်ကြားထားတာကတောင်းကျသူနေနေစစ်စင်ရင်ကိုထိရောက်စွာဆောင်ရွက်ဖို့ကျွန်တော်တို့တမရယုံနေနဲ့ညွှန်ကြားထားပြီးဖြစ်ပါတယ်လို့အဲ့ဒါလေးပြောချင်တယ်တသက်ဘောလေးဆောင်လာပါဆောင်လာတော့ကျွန်တော်တို့အစိုးရနဲ့တပ်မတော်တသက်ဘောလေးရှိရယ်အခုငင်းကြိုင်ဖြစ်စဉ်နဲ့ပတ်သက်လို့လည်းကျွန်တော်တို့ညှိနှိုင်းဆောင်ရွက်မှုတွေလုပ်တယ်။အလားတူရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်တို့ညှိနှိုင်းပြီးတော့လှုပ်ဆောင်နေတာဖြစ်တယ်
။ပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့ကရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်အတွင်းမှာရှိတဲ့ကျောင်းတောင်ငမင်းပေါ်ဂုံပြည်နယ်ခတိလာရဲကင်းတွေကိုရခိုင်တပ်မတော်ကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးခဲ့ရပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။လက်တလောအခြေအနေတွေနဲ့ပတ်သက်လို့တရုတ်အစိုးရကတော့မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးဆွေးနွေးမှုတွေကိုထောက်ခံအားပေးပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတော့ပြင်းပြင်းထန်ထန်ဆန့်ကျင်ရှုတ်ချတဲ့အကြောင်းဒီကနေ့တရုတ်နိုင်ငံသားရေးသတင်းဌာနဘက်ကထုတ်ပြန်ထားပါတယ်။သဆိုင်ရာဖွဲ့စည်းတွေအနေနဲ့ထိတ်တန့်ရင်ဆိုင်မှုတွေမဖြစ်အောင်ထိမ့်သိမ်းဆောင်ရွက်ကြဖို့နဲ့မတူကွဲပြားမှုတွေကိုငြိမ်းချမ်းတဲ့နည်းနဲ့ပြေလည်အောင်ဖြေရှင်းကြဖို့ဒါမှသာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်အောင်မြင်လုပ်နိုင်လိမ့်မယ်ဆိုပြီးဒီကနေ့ဘေကျင်းမြို့တော်ကတရုတ်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်လူခန့်ကပြောဆိုထားပါတယ်ရှင်